တရားနာပိဋကများနေတကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့ဗြဟ္မာတတ္တဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2022ခုနှစ်ဒီဇင်ဘာလ22ရက်ရန်ကုန်မြို့ရန်ကင်းမြို့နဲ့တီတာယာလန်ရွှေပြည်ဟင်းကျောင်းတိုက်အတွင်းဆင်ရင်ကျင်းပါတဲ့ကျေးဇူးတော်ရှင်ကျမ်းပြုအကျော်မဟာကန္တာယံဆရာတော်ဘုရားကြီးရဲ့ဘဝနှစ်ဆန်းဆန္ဒတော်မူခြင်း25နှစ်ပြည့်ငွေရတုအထင်းအမှတ်ပူဇော်ပွဲဓမ္မဒါနတရားအလူအမတဒါနအမြိတ်နိဗ္ဗာန်အလူဓမ္မသဘင်မှာဘဝအတိတ်ခံလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလူပေးလို့မှဖြစ်ပါတယ်တရားအလူရှင်အနေနဲ့တရားအလူမပေးလို့ခင်တရားလူခံပုဂ္ဂိုလ်များအနေနဲ့တရားအမှုမခံရခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုတို့ဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါင်းများခြင်းဖြင့်ရှင်ဥစွာရှိခိုးပူဇော်ကြရအောင်အလုံးနဲ့လည်းဝေချီထားပြီးတော့လိုက်ဆုကြပါအရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုး၃မျိုးကိုတစ်ခေါက်စီတိုင်ပေးပါမယ်ဥစဉ်တစ်ခေါက်တိုင်ပေးပြီးတိုင်တရားနာသူများကတင်ကြီးတညွတ်ထဲ၃ခေါက်ပေါင်းများကြရပါမယ်अरहं कीलेदा किंसिन တော်မူသောမြတ်စွာဘုရား अरहं कीलेदा किंसिन တော်မူသောမြတ်စွာဘုရား अरहं သိက္ခာယာရ၌ပင်သိက္ခာယာမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံသိက္ခာယာရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားသာဖြစ်ခြင်းရဲ့အရဟံဂုဏ်တော်ပေါများပူဇော်ပြီးဖြစ်တဲ့အတွက်လက်ဝတ်ရှိထားတဲ့ဒီခြားထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ရှင်းပါတဲ့တရားပွဲကဘဝနဲ့ဆံပြန်လည်လို့မူသွားတဲ့ကျေးဇူးတော်ရှင်ကျမ်းပြုကျော်မဟာကန္တာယံဆရာတော်ဘုရားကြီးရဲ့ဘဝနဲ့ဆံဆန္ဒတော်မူခြင်း25နှစ်ပြည့်ဝေရတိအထိတ်မှဖြစ်နေကျင်းပတဲ့တရားဝင်ဖြစ်ပါတယ်ယဟန်တန်ဃာဝီဘဝတော်ပြန်သွားတဲ့အခါမှာသုံးလုံးနေရစကလုံးအတိုင်းဘဝနဲ့ဆံပြန်လည်တော်မူတယ်လို့သုံးလုံးရပြီမဲ့တကယ်တမ်းကတော့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးဟာဘဝနဲ့ဆံပြန်လည်တော်မူတာမဟုတ်လောက်ပါဘူးဘဝလူဆံပြန်လည်တော်မူတာပဲဖြစ်လောက်ပါတယ်ဘဝလူဆံပြန်လည်တော်မူတယ်လို့ကြားဘူးလားဘောဟာရအနေနဲ့ကတော့မြမမှုမြေပေါ်မှာဆရာတော်တန်ခါတော်တပါးပါပြန်လည်တော်မူသွားတယ်ပြေဆုံးသွားတယ်ဆိုရင်ပေါ့လေဆရာတော်တန်ခါတော်တပါးပါကိုရင်မဖြစ်ဖြစ်ဦးစင်းမဖြစ်ဖြစ်ဘုန်းကြီးပဲဖြစ်ဖြစ်ဆရာတော်ကြီးပဲဖြစ်ဖြစ် ေဆုံးသွားတယ်၊ကွယ်လွန်သွားတယ်၊အိဆာရောက်သွားတယ်ဆိုရင်ဘဝနဲ့ထံပြန်လည်တော်မူတယ်လို့ပဲသုံးသုံးကြတာပါပဲ။တကယ်ဘဝနဲ့ထံကိုပြန်လည်တော်မူပေါ့နော်။တချို့လည်းပဲဘဝငရဲကိုရှိုးတော်မူတာလည်းမရှိဘူးလား။ရှိတာပဲနော်။ဒါပေမဲ့ရှိုးတော်မူသည်ဖြစ်စေမမူသည်ဖြစ်စေပြန်လည်တော်မူတယ်လို့ပဲသုံးသုံးရတာပါပဲ။ပေတဲ့တရားကိုသူတော်ကောင်းတို့မိတ်ဆွေဆိုတဲ့တရားထဲမှာပြန်လည်တော်မူတာနဲ့ပတ်သက်လို့နှမျိုးခွဲပြီးတော့ပြောခဲ့ပြပါတယ်။ရပ်ပြင်ပြန်တော်မူတာရဲ့ရပ်ရင်ပြန်တော်မူတာရဲ့ပတ်တော်ရပ်ပြင်သေးသေးချင်းပြန်တော်မူတာဒါကတော့အများသုံးမိတာပေါ့နော်ပတ်တော်ရပ်ရင်နာငယ်တတ်နဲ့ပြန်တော်မူတာအဲ့ဒါလည်းရှိတယ်နော်အဲ့တော့ရပ်ရင်နဲ့ပြန်တော်မူတယ်ဆိုတာကတတဝါတွေရဲ့ကိုယ်ပိုင်အိမ်ဆိုတာကအပယ်လေးပုံသိဆုံးပြန်တော့အပယ်လေးပုံရောက်သွားတဲ့ဆင်တော့ပတ်တော်ရပ်ရင်နာငယ်တတ်နဲ့ပြန်လည်တော်မူတယ်လို့ခေါ်ရတာပေါ့ပြန်သွားတာပေါ့နော်ကိုယ်အိမ်ကိုပြန်သွားတာမဟုတ်ဘူးပြန်လည်တော်မူတယ်တဟန်တစ်ပါးတည်ပြီးတော့တန်းလေးဖြစ်သွားတယ်ဆိုတာကြားကမ်းမှာပေါ့နော်ကိုယ်ဝတ်မယ်လို့ကြီးစုထားတဲ့အင်္ဂန်းလေးမှာဆွဲပြီးတော့တန်းဖြစ်သွားတာဝိနည်းတိတ်ခါဘုရားတို့ကတန်မြတ်ဖြစ်ပြီးတော့တန်မြတ်စိတ်ကြီးနဲ့ပြီးသွားလို့နဂါဖြစ်တာလည်းကြားကမ်းမှာပဲနဂါဖြစ်တယ်ဆိုလည်းဒါတရိစ္ဆာန်ဖြစ်သွားတာပါပဲနော်အဲ့ဒါလည်းကြတော့ပါသောရရင်ငငယ်တဲ့နဲ့ပြန်လုံလုံမူတယ်လို့ခေါ်ရတာပေါ့ပါသောရပင်သေးသေးတင်ကြတော့သူကမျက်တည်ပြန်လဲဆိုရင်ပါသောရပင်သေးသေးတင်နဲ့တုံလုံးတာကိုပြီးတော့မျက်တည်ပြန်လဲဆိုတာနေရကနေအမြင့်ကိုတက်သွားတာကိုပြန်လဲလို့ခေါ်တာအဲ့ဒါဒီဘဝလူဘဝကနေပြေးဆုံးပြီးတော့နတ်ကြီးရောက်သွားတယ်ဇမကြီးရောက်သွားတယ်နိဗ္ဗာန်ရောက်သွားတယ်ဆိုရင်ဒါအမြင့်ကိုပြန်သွားတာမို့လို့ပါသောရပင်သေးသေးတင်နဲ့ပြန်လုံလုံမူတယ်လို့ခေါ်ပါတယ်တကယ်လို့ပြေးဆုံးပြီးတဲ့နောက်လူပြန်ဖြစ်တယ်ဆိုရင်ဒီဘဝထက်အစင်းမြင့်တဲ့လူဒီဘဝထက်စစ်တမ်းကြတဲ့လူဖြစ်တယ်ဆိုရင်လေဒါပတ်သောရပြန်ပြေးပြေးတင်နဲ့ပြန်လည်တော်မူတယ်လို့ခေါ်ရတာပါပဲအဲဒါယဟန်တော်ဒီမှာမှသုံးရတာမဟုတ်ဘူးဓမ္မသောလောကဝေါ်ဟာရအနေနဲ့ကြည့်မယ်ဆိုရင်တော့သင်္ကန်းဝတ်ထားတဲ့ယဟန်တော်ဒီနဲ့ပဲသုံးသုံးရတဲ့စကားလုံးမှာဓမ္မသောအနေနဲ့ကြည့်မယ်ဆိုရင်တော့လူဝိကြောင့်လည်းပတ်သောရရဲ့နဲ့ပြန်တော်မူတာရဲ့ပတ်သောရပြန်နဲ့ပြန်တော်မူတာရဲ့လည်းအမျိုးမရှိဘူးလားရှိတယ်အခုရန်ကင်းပြည်ကရရင်နဲ့ပြန်ကျင်လာလားရပ်ပြင်းနဲ့ပြန်ကျင်လာလားတော်တော်လေတဲ့လူတွေပဲနော်အဲ့ဒါဆိုလေတောင်မပအောင်ကျူးစားလိုက်ပေါ့တောင်မပရင်ရင်းစီကိုပြန်လို့မရဘူးလားရတယ်နော်တနည်းအားဖြင့်လည်းပါသောရရင်နိုင်ငံတက်ကနေပါသောရပြင်းသေးသေးပြင်းတပ်ပုံပြောင်းသွားတဲ့ပြောင်းလဲသွားတဲ့သဘောလေးပဲယူလို့ရပါတယ်ဆရာတော်တန်ဃာတော်ကြီးဆိုတာကအများအားဖြင့်ဓမ္မကြီးကလာကြတာလို့ဒီလိုဆိုတာပေါ့နော်။အင်ယာဒီထောင်လူပောင်ကိုစိတ်မဝင်စားဘူး။အင်ယာဒီထောင်လူပောင်မှာနေပြီးတော့လောကီယာရဲ့ကာမဂုဏ်လေးနဲ့မွေးလျော်တာကိုစိတ်မဝင်စားပဲနဲ့တရားဓမ္မလို့တန်တရားကုသင်းမှာထမ်းထားကြောင်းအလုံးနဲ့ပဲမွေးလျော်ပျော်ပိုက်နေတယ်။ဘုန်းကြီးတွေဆိုတာကအများကြီးတော့လူသူကြီးတွေပဲများတာပါပဲနော်။ဒီမှာဝတ်တဲ့ကြောထပ်ဘုန်းကြီးတွေလည်းရှိတော့ရှိတာပေါ့။အများကတော့လူသူဘုန်းကြီးတွေပဲများပါတယ်။ခုတရားဟောနေတဲ့ဘုန်းကြီးကလူပြိုလားလူအိုလားလူပြိုဆက်ဆက်ကလေးပါနော်ကဘာပေါ်မှာရည်သားမထားဘူးတဲ့ပုဂ္ဂိုလ်ဆိုတော့ဥစဉ်ရတဲ့ထိတ်ဆမနမတိကပါပါတယ်အဲ့ဒါတရားဉာဏ်လူပေါင်းကအဲ့ဒီလိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်ကအများအားဖြင့်ဥစဉ်ကိုပြောတာမဟုတ်ဘူးနော်ဟိုတန်ဃာတော်တွေသာသနာ့ဘောင်မှာဝိရတ္တပံဝင်လို့ရတဲ့တန်ဃာတော်တွေကအများအားဖြင့်ဓမ္မကြီးကလာကြတာဒီလိုမျက်မျက်လေးလိုတုံတုံကြတာပေါ့အဲ့တော့ခုလူဘဝမှာသာသနာလုပ်တည်လုပ်တည်တန်တရာရဲ့ဝိသင်းရကလုံယောက်ျားလုံယောက်ျားလုပ်တည်ကိုကျင့်ကြံကြိုးကိုအားထုတ်တယ်အားထုတ်ပြီးတဲ့နောက်ဟိုတမထကမ္မထာနဲ့တွဲအားထုတ်တဲ့ဆင်းတော့ဇန်လေးရမှာပေါ့အဲ့ဒီဇန်နဲ့တွေ့ရတဲ့ဆင်းတော့ဓမ္မကြီးကိုပဲပြန်ရတယ်ဒါကြောင့်ကိုလာခဲ့တဲ့ဓမ္မကြီးကိုပဲပြန်ရလို့မို့လို့ပြန်လာတော်မူတယ်လို့ဒီလိုသုံးသုံးတာနော်အဲ့ဒီကနေမှအဆင်ဆင်ရွေ့ရပြီးတော့ဘာသာရပ်တဲ့ဆိုတော့တပ်ပုံပြောင်းလာတာတပ်ပုံပြောင်းမယ်အထိပ္ပယ်ကတော့ကိုယ်လာခဲ့တဲ့လက်ပြီးဓမ္မပြီကိုပြန်လဲလို့ဒီလိုဆိုလိုတာအဓိကကတော့ဓမ္မပြီပေါ့လေဓမ္မပြီလောက်ကမဆွမ်းနိုင်မဆွမ်းနိုင်လက်ပြီပေါ့ဘုန်းကြီးဆိုရင်လက်ပြီဓမ္မပြီလာတာများတယ်နော်အဲ့ဒါကြောင့်အဲ့ဒီပြန်နာမူတာလည်းအဓိပ္ပယ်ရပါတယ်ဘယ်လိုပဲဖြစ်ဖြစ်လောကဝဟာရအရာကတော့ရင်ကြီးတိမ်မွေးအောင်လို့သူ့နေရာနဲ့ဒီပေါ့ရှင်မင်းကြတော့နတ်ရွာစံနေကံတော်ကုန်နေစသည်ဖြင့်ပြောကြတာပေါ့အဲ့ဒါယဟန္တာကလည်းဆိုရင်တော့ဘဝနဲ့ထံပြန်လာတော်မူတယ်တချို့ကလည်းပဲစကလုံးခန့်ခန့်ညာညာလေးဖြစ်အောင်ဆိုပြီးတော့ဘဝနဲ့ကြောင်းခြေကြောင်းကြောင်းဆိုင်နေတယ်ဒီလိုလည်းမတုံ့တုံ့ရဘူးလားတုံ့တုံ့နေပြန်လာတဲ့စကလုံးကအများဆုံးလို့က ကိုဆရာသမားကြတော့တုံးတုံးချင်းလို့ဆိုပြီးတော့ဘဝနဲ့ဆန်းဆန်းလွန်တော်မူတယ်လို့ဒီလိုလဲတုံးတုံးတာပေါ့နော်ကုတိရှိတိမိတရားဘောရဲ့သတင်းစာကြော်ညာမှာကြည့်လိုက်တော့ဘဝနဲ့ဆန်းဆန်းလွန်တော်မူတယ်လို့ဆန်းလွန်ဆိုတဲ့သဘောလေးနဲ့တုံးတုံးထားတာတွေ့ရပါတယ်အဲ့တော့ဘဝနဲ့ဆန်းပြန်လွန်တော်မူတယ်လို့အများဆုံးတုံးတုံးနဲ့ဆရာတော်ဆရာကြီးကတော့ဘဝလူဆန်းပြန်လွန်တော်မူလိမ့်မယ်လို့ဦးဇင်းကယုံကြည်ပါတယ်ဘာလို့လဲဆိုတော့ဆရာတော်ဆရာကြီးကဒီဘွားကနေသိကြတယ်လို့ရှိရင်နောက်ဘွားလူပဲပြန်ဖြစ်ချင်တာတဲ့ဒါအချိန်ကြီးများစွာဆရာတော်ဆရာကြီးနှုတ်တော်ကနေထိုက်ရိုက်မိန့်တော်မူခဲ့ဘူးတာဆရာတော်ဆရာကြီးကိုယ်တော်တိုင်ရေးတဲ့တဘွားတန်တရာစာအုပ်ထဲမှာလည်းပါတာပဲခုဒီတရားပွဲဖောက်မယ်ဆိုတော့ဆရာတော်ဆရာကြီးနဲ့ပတ်သက်တဲ့စာအုပ်ကိုစုံအောင်ကြည့်ဖို့ပဲဒါပေမဲ့တခြားလူတွေနဲ့မအားရမယ့်ကြည့်ကိုမကြည့်အောင်ဖြစ်နေတာနော်ဒီနေ့မနေ့လည်းပဲတမနေ့လည်းစာကိစ္စတူနဲ့အချိန်ကုန်နေ့လည်း3နာရီ4နာရီလောက်ထိပေါ့လေအဲ့တော့စာကဘာမှမကြည့်ဖြစ်ဘူး။ဒါပေမဲ့မှတ်မိနေပါလေ။တဘောတန်တဲ့စာအုပ်ထဲမှာဆရာဖျားကြီးကလည်းလူပြန်ဖြစ်ချင်တယ်။လူတောင်မှဘယ်မှာသွားဖြစ်ချင်တာလဲဆိုရင်တော့အမေရိကတို့ဩစတြေးလျတို့အဲ့ဒီတောင်မှဖြစ်ချင်ပါဘူး။မြန်မာနိုင်ငံမှာပဲလူဖြစ်ချင်တယ်။မြန်မာနိုင်ငံမှာတောင်မှရင်ကင်းမှလူမဖြစ်ချင်ပါဘူးတဲ့။စကိုင်းတိုင်းမှာပဲလူဖြစ်ချင်တာတဲ့။စကိုင်းတိုင်းရှိဖို့ခရိုင်ရှိဖို့မြို့နယ်ဝက်လက်ခရိုင်တရားကြီးကဒီဘဝမှာမှဖွားတဲ့ဘဝမှာပဲလူပြန်ဖြစ်ချင်တာလေဆရာတော်ဆရာကြီးကတရားကြီးရွာသားကနော်ရှိဘူးနေဘက်ကတရားကြီးရွာသားနောက်ဘဝလူပြန်ဖြစ်လေအဲ့ဒီတရားကြီးရွာမှာပဲလူပြန်ဖြစ်ချင်ပါလေဒီဆရာတော်ဆရာကြီးကိုတော်တိုင်းရေးသားခဲ့ပါလေအပြင်မှာလည်းအလို့တဘောဩဝါဒပြီးတဲ့ခါရီမှာလည်းလူပဲပြန်ဖြစ်ချင်နေလူပြန်ဖြစ်ပြီးတော့ဒီဘဝကိုကိုတိုင်းရေးထားခဲ့တဲ့ကျမ်းစာအုပ်တွေကိုကိုကိုတိုင်းပြန်လေ့လာပြီးတော့သာသနာပြုချင်ပါသေးတယ်ဒီလိုမကြမကြနိုင်တော်မူလေးရှိပါတယ်ကိုယ်ဦးဇင်းတို့မဟာကဏ္ဍယုံပင်မကြောင်းလိုက်ပြီးမှလဲဆရာတော်ဆရာကြီးယူဝင်သားဆိုပြီးတော့တပါးရှိပါတယ်ဆရာတော်ဆရာကြီးကတော့တယံရော်မှလူပြန်ဖြစ်စင်တာအခုအဲ့ဒီယူဝင်သားကတော့တယံရော်တော့မဖြစ်ဘူးမြေမှုမျိုးနဲ့အန္လကပ္ပကြီးဝါမှလူလာဖြစ်ပါတယ်မြေမှုမျိုးနဲ့အန္လကပ္ပကြီးဝါဆိုတာကဆရာတော်ဆရာကြီးရဲ့ဆရာရင်းဖြစ်တဲ့မြောင်းမြဆရာတော်ဆရာကြီးရဲ့ဇာတိရွာဖြစ်ပါတယ်အဲ့ဒီရွာမှဆရာတော်ဆရာကြီးကလူဝင်သားပြန်ဖြစ်တယ်တဲ့ဒါဥစဉ်တော့သိသိထားချာသူတေသနာတော့မလိုပါသေးဘူးပေါ့ကိုယ်တိုင်းပြေဆုံးပြီးတော့တဆင့်စကားပေါ့နော်အဲ့ဒီကိုရင်လေးမဟာကဏ္ဍကျောင်းထဲမှာကိုရင်လာဝဲတဲ့အချိန်မှာပဲဥစဉ်ကလည်းတခြားတမျိုးတွေကပြောင်းသွားရတော့မထိတွေ့လိုက်ရဘူးထိတွေ့ရင်တော့လည်းမင်းများစုံစမ်းအောင်မလုပ်တော့ပေါ့တဆင့်စုံစမ်းတဲ့ပုဂ္ဂိုလ်ရဲ့စုံစကားအရာကတော့ဟုတ်တယ်လို့ပဲယူဆကြတာပေါ့လေအခုလက်ရှိနိုင်ငံကဆရာတော်ဖျံများကလည်းဆရာတော်ဆရာကြီးတို့ရဲ့ဆရာတော်ဆရာကြီးဝင်စားတယ်လို့ပဲယူဆကြတယ်ငငယ်တော့ကတော့အရင်ဘုရားဆရာတော်ဖျားကြီးဘုရားတော်ကတုံးခဲ့တဲ့အသုံးဆောင်နေပါရင်ညာရင်ဒါတွေလည်းအကုန်ပြန်ပြောပြနိုင်တယ်လို့ဆိုတာကဒီကျောင်းကိုပဲသွားမယ်ဒီကျောင်းကိုပဲသွားမယ်နဲ့အမိတွေကလည်းအများရန်လိုက်ဖို့ခိုင်းနေတယ်ကျောင်းရောက်တော့လည်းအရင်ဘုရားဆရာတော်ဖျားကြီးအိုက်တင်နဲ့တခါတည်းခါကြီးထောက်တန်ဝင်းကြီးလိုမျိုးထောက်ပြီးတော့ကိုတော်ဒီသွားရလာတာကြည့်ပြီးတော့ဘလို့လဲတင်ညာလေးနဲ့မိန်တော်မှုပြောတော့ပြောတော့ပြောတဲ့နော်အဲ့တော့အခုလက်ရှိနိုင်ငံကဆရာတော်ဆရာများကတော့ဆရာတော်ဆရာကြီးဝင်စားတဲ့လူပဲအခိုင်အမာယုံကြည်ပြီးတော့တရွတ်တရားနဲ့တခါတည်းပုံမွေးတဲ့လူကိုမွေးထားတာအခုလက်ရှိနိုင်ငံကဆရာတော်တပါးကသူ့အနာမှာပဲအမြဲတမ်းထားပါတယ်အရင်ဘွားတော်ကလည်းဆရာတော်ဆရာကြီးကအင်္ဂါသာဘွဲ့တော်ကအရှင်ဇနကဒီဝန္တအခုဒီဘွားလည်းပဲအင်္ဂါသာအရှင်စန္ဒနာပါရာတဲ့အရင်ဘွားကလည်းအင်္ဂါသာဒီဘွားလည်းအင်္ဂါသာပဲနော်ဒါတကယ်လို့ဖြစ်ခဲ့မယ်ဆိုရင်ပေါ့တည်ကြတယ်လို့လည်းအပြတ်တော့မပြောရသေးဘူးနော်ဒါပေမဲ့လက်ရှိကတော့အများကတော့အဲ့ဒီလိုပဲသတ်မှတ်ထားကြပါတယ်ဒါတိုင်းပြီးပြီးတော့မဖြစ်သေးဘူးကဏ္ဍယုံမဟာကဏ္ဍယုံအတိုင်းဝိုင်းကတော့တည်ကြပါတယ်တကယ်လို့များဆရာတော်ဆိုင်ရဲ့တကယ်ဒီဝင်စားပြန်ဖြစ်တယ်ဆိုရင်တော့ဆရာတော်ဆိုင်ရဲ့ဆန္ဒပြေဝရတယ်လို့ပြောရမှာပေါ့ဆရာတော်ဆိုင်ကကိုယ်ကိုယ်တိုင်ရေးခဲ့တဲ့ကျမ်းစာတွေကိုကိုယ်ကိုယ်တိုင်ပြန်ပြီးတော့လေ့လာခြင်းနဲ့သိနေခြင်းနဲ့ပြတ်မှတ်ခြင်းနဲ့ပြီးတော့သာသနာပြန်ပြီးခြင်းနဲ့အဲ့ဘာသာတစ်ခုဦးဇင်းတို့မဟာကဏ္ဍကျောင်းထဲမှာပဲယဟန်ဖြစ်သွားပါပြီ။ဒါဆရာတော်ကြီးရေးခဲ့တဲ့အရင်ဘွားကရေးခဲ့တဲ့စာအုပ်တွေပဲအခုပြန်ဖတ်ပြီးတော့သာသနာ့အလုပ်ကိုအားထုတ်နေရတာပေါ့။အဲ့ဒါဆရာတော်ကြီးကဘာဖြစ်လို့သူပြန်ဖြစ်ချင်ရတာလဲ။ဒီမိမိရေးခဲ့တဲ့ကျမ်းစာအုပ်တွေဖတ်ပြီးတော့ဘာဖြစ်လို့သာသနာပြန်ပြုချင်ရတာလဲဆိုတော့ဆရာတော်ဖျားကြီးကပါရမီကိုတန်ဖိုးထားတယ်။ပါရမီဖြည့်ခြင်းနဲ့ဘုရားသာသနာရှိနေတဲ့သာသနာဝန်ထမ်းယဟန်ဖြစ်နေပဲပါရမီတွေဖြည့်ခြင်းနဲ့တရားဆရာတော်ဆရာကြီးရဲ့ကြာတကုတ်လေးတောင်ရှိပါတယ်။ကုသနခုနဆရာတော်ကြီးလိုက်လိုက်ပြတယ်တော့အဲ့ဒီကြာလေးတော့မပေါ့။ဗုဒ္ဓမြတ်စွာလောင်းရာတန်းကနောက်ဆုံးအထိပါရမီခုတရားနာပြတယ်အဲ့ဒီဆံကိုကြားဘူးရမှာလား။ကဲဆိုကြည့်ပါဦးဒီပညာသေး။ ဒီကနည်းနည်းပဲရကြတာနော်အများမရကြဘူးအဲ့တော့နည်းနည်းချင်းတစ်ချက်ချင်းနဲ့တော့တိုင်ပြီးသွားပါမယ်တရားလဲဆုလက်ပါဗုဒ္ဓံမြတ်စွာလောင်းရာတုံကနောက်ဆုံးအဖြစ်ပါရမီလူနံများစွာချမ်းသာရေမှုအတ္တပိလို့ဖြစ်ခဲ့သည်ဗုဒ္ဓမြတ်စွာသာသနာအတွင်းမူငါးပါးအသက်ဆုံးသည်မည်နောင်မဆုတ်ပေါင်းခုလိုတွေ့လို့ကုသိုလ်ရင်းမို့ကြိုးစားမည
်
တစ်ခေါက်ချင်းနဲ့ဆိုတော့ရမှာတော့မဟုတ်သေးဘူးနော်ဦးဇင်းတို့မဟာကဏ္ဍမြောင်းတိုင်မှာနေတော့မနေ့ကအာယံသံဖုံးပေးပြီးပြီဆိုရင်တန်ဃာတော်ဒီအားလုံးဒီတန်ရှင်းလုပ်တဲ့တန်ဃာတော်ဒီကျောင်းဆောင်တဲ့တန်ဃာတော်တချို့ကလည်းလို့ရှိရင်ကျောင်းတိုင်းမှာရှိတဲ့တန်ဃာတော်ဒီအားလုံးဩဝါဒခမ်းမရဲမှာစုဝေးပြီးတော့ဩဝါဒနာယူကြရပါတယ်ဩဝါဒမနာခင်မှာဘုရားဂုဏ်တော်တို့တရားဂုဏ်တော်တို့တန်ဃာဂုဏ်တော်တို့တခြားတရားဌာနတော်ဒီရွတ်ဖတ်တဲ့စေတရားတွေပြီးရင်မဟာကိရိယာဆရာတော်ဆရာကြီးကဩဝါဒပေးဆရာတော်တိုင်းမရှိတော့တဲ့နောက်ပိုင်းမှာလည်းကျန်တဲ့ဆရာတော်တွေကဩဝါဒပြီးဆွမ်းကြွေတွေပါလိမ့်ရှိတဲ့ချိန်လည်းဩဝါဒပြီးပြီးတဲ့နောက်အနုမောဒနာတရားရည်စက်ချတရားဟောပေါ့တရားတွေပါလိမ့်ဟောပြီးပြီဆိုလို့ရှိရင်မေတ္တာတွေပါလိမ့်ပို့အဲ့ဒီမှာဒီဗုဒ္ဓမြတ်စွာလောင်းရာတုံးကဆိုတဲ့ကြပြားလေးကိုလည်းပဲနေ့တိုင်းနဲ့ရွတ်ဖတ်ကြရပါလိမ့်အဲ့ဒီကြပြားလေးရွတ်ပြီးဆိုရင်တော့တန်ခါတထောင်ကျော်ရဲ့အားနဲ့ဆိုတော့တက်သိမ့်တဖြန်းဖြန်းထားရလောက်အောင်ကိုပြီးပြီးဖြစ်ပါတယ်တခြားကြပြာလေးတခြားဂါထာလေးတခြားတရားတော်တွေယူရတာတဲ့ဒီကြပြာလေးယူလိုက်မှဆိုရင်စိတ်တွေကလည်းရှင်လန်းလာတယ်အာမန်တွေလည်းဝင်လာတယ်လူကလည်းတက်ကြွလာတယ်စိတ်လည်းတက်ကြွလူလည်းတက်ကြွတက်ကြွလာတာပေါ့အဲ့ဒီကြပြာလေးနဲ့စလရရတဲ့တဏိတာမှာဘာသာသီးတွေသာသနာသီးတွေပါရမီသီးတွေတက်ကြွပြီးတော့တဏိလုံးပရိယပိပတ်လို့တွေ့လို့သိကောင်းသွားပါတယ်ဒါဆရာတော်ဖခင်ကြီးရဲ့ဆန္ဒကိုပေါ်ပြတဲ့ကြပြာလေးပါပဲဗုဒ္ဓမြတ်စွာလောင်းလျာကျုံကဆရာတော်ဆရာကြီးကဘာဖြစ်လို့လူပဲပြန်ပြန်ဖြစ်ချင်တာလဲဆိုတော့ပါရမီဖြည့်ခြင်းလို့နတ်ကြီးဆိုတာကစည်းစိမ်ခံတာပြီးတော့ပြည့်စုံပါတယ်ဒါပေမဲ့ပါရမီဖြည့်ဖို့မလွယ်ဘူးမလွယ်ဘူးဆိုတာကဒါရှက်ရှက်ပေါ့ပေါ့ပြောထားတာအများအားဖြင့်တော့ဖြစ်ဖို့မဖြစ်နိုင်တာနော်အပျော်ပါရီနဲ့ပဲမိလျော်ပြတော့နေတာပါရမီဖြည့်စရာကလည်းပဲတိတ်မရှိဘူးပေါ့လေအစစရရအရှင်ကြီးနေတော့ဥပမာဆိုတော့အစစရရပြည့်စုံပြီးချမ်းသာနေတော့ဆင်းရဲဒုက္ခတွေကိုပြီးခံရတဲ့ခန္ဓာပါရမီလည်းဖြည့်ဖို့ဖြည့်ဖို့အချိန်နေပေးပါဦးမလားမပေးပါဘူးမပေးတော့ဘူးပါရမီဖြည့်ဖို့အချိန်တွေကလူဘဝမှာအကုန်ပေးနေပါတယ်ဒါကြောင့်လူဘဝမှာပဲလူငယ်ဖြစ်ခြင်းနဲ့ဘာလို့လဲဆိုတော့ပါရမီကြီးဖြည့်ခြင်းလို့တဲ့မြတ်စွာဘုရားပါရမီဖြည့်သွားတာဒီကိုလည်းအားကြတော်မူပါတယ်ဗုဒ္ဓမြတ်စွာလောင်းလျာတုံးကမြတ်စွာဘုရားအလောင်းလျာဘုရားတုံးကတဲ့တော့ဗုဒ္ဓဆိုတာဘာလဲတုံးမြတ်စွာဘုရားဗုဒ္ဓဆိုတာတစ္ဆာလေးပါးကိုကိုယ်တိုင်လည်းသိသူသူတစ်ပါးကိုလည်းသိအောင်ဟောပြောပြတာဆုံးမနိုင်ဘူးလို့ဒီလိုအဓိပ္ပာယ်ရပါတယ်နော်ဗုဒ္ဓဆိုတဲ့လူလူရင်းလေးကတော့သိပေါ့ပုဂ္ဂိုလ်ရင်းလေးကတော့သိသူသိစေသူကိုယ်တိုင်လည်းသိတယ်သူတစ်ပါးကိုလည်းသိအောင်ခေါ်နိုင်တယ်အဲ့ဒါကိုဗုဒ္ဓလို့ခေါ်ပါတယ်မြတ်စွာမြတ်ဆိုတာကတော့မြင့်မြတ်တာပါပဲစွာဆိုတာကတော့ချစ်ခင်တာမြတ်လို့တာတန်ဖိုးထားတာကိုရှင်းဝေါ်ဟာရအနေနဲ့သုံးနှုန်းထားတာပါစွာအဲ့တော့မြတ်စွာဆိုတာရင်းနဲ့နှလုံးသားထဲကနေဆိုင်လိုက်လေးလေးနဲ့မြတ်လို့ရတယ်တန်ဖိုးထားရတယ်မြင့်မြတ်တော့ဗုဒ္ဓလို့ဒီလိုဆိုဆိုတာနော်ဗုဒ္ဓမြတ်စွာလောင်းလျာတုံးကလောင်းဆိုတာကတော့ပါရံလောင်းစံဖျားဖြစ်ဖို့ခုနဗုဒ္ဓလောင်းဖျားလောင်းဆိုလို့ရှိရင်ဖျားဖြစ်ဖို့ပင်ကြာနေတဲ့ပုဂ္ဂိုလ်ဖျားဖြစ်ဖို့တာဆူနေတဲ့ပုဂ္ဂိုလ်ကိုဖျားလောင်းလို့ခေါ်တာပေါ့နော်လရဆိုတာကယာထားတယ်ဆိုတဲ့စကားလုံးနဲ့အတူတူပါပဲဒါလေးကတော့ဘုသူပေးဖို့ယာထားတယ်ဆိုရင်အဲ့ဒီကအဲ့ဒီလိုရဖို့ပေးကြသွားတာပေါ့နော်အဲ့တော့လောင်းလရဖြစ်ဖို့ပင်ကြာနေတဲ့ပုဂ္ဂိုလ်ကိုခေါ်တာပါပဲလောင်းလရအဲ့တော့ဗုဒ္ဓဖြစ်ဖို့ပေးတာနေတဲ့ပုဂ္ဂိုလ်ဆိုတော့ဗုဒ္ဓလောင်းလျာပေါ့
အခုတရားနာပြီးတဲ့များကတော့ဘာလောင်းနေတော့ဟဲ့မြတ်စွာဘုရားပါရင်ဖြစ်တော့ဖျားလောင်းဗုဒ္ဓလောင်းဖျားလောင်းဖြစ်နေပါရင်ဖြစ်ရတာပေါ့ဗုဒ္ဓဆိုပါရင်နဲ့ပြောပြသလိုဖြစ်နေမြမလေးပြောတော့ဖျားလောင်းပေါ့အဲ့ဒါမြတ်စွာဘုရားပါရင်ဖြစ်နေကြတော့ဖျားလောင်းအခုတရားနာပြီးတဲ့များကတော့ဘာလောင်းနေတော့တာဝကလောင်းနေတယ်ကြီးကျယ်လိုက်လိုက်ဘုသူတာဝကလောင်းနေတာဝကလမ်းဆိုတော့တာဝကမဖြစ်သေးဘူးပေါ့လေတာဝကဖြစ်ဖို့တာစီလို့မဲ့လာတယ်ကြီးဥမ္မောခုရန်ကင်းတရားဝယ်လို့ဥမ္မောနာမည်ပါလာနေတယ်နော်အဲ့တော့တေခန္ဓာကတော့ဥစဉ်အပါဝင်တရားနာပိတဲ့အားလုံးကတော့မတာလောင်းနေပြီပဲဟုတ်လားမတာဖြစ်ဖို့တော့မပေးကြဘူးလားတေခါတယ်မတာဖြစ်ဖို့ရည်စူးထားတဲ့ပုဂ္ဂိုလ်ပေးကြနေတဲ့ပုဂ္ဂိုလ်မတာဖြစ်ဖို့ယာထာခံထားတဲ့ပုဂ္ဂိုလ်ယာထာခံရတဲ့ပုဂ္ဂိုလ်ဖြစ်နေလို့အားလုံးကတော့မတာလောင်းနေပြီပဲအခုတရားနာပိတဲ့တို့တွေဒီမကဘူးအားလုံးတသိတ္တဝါအားလုံးအခြေခံအနေနဲ့အောက်ထစ်ဆုံးကျန်ရင်းသေးလေးနဲ့ရထားတဲ့ဂုံဘုကတော့ဗါတယ်တို့မတာလောင်းဓမ္မတာလောင်းဆိုတဲ့ပွင့်ကုံမူရဖို့တော့တမင်ကျူးသာအထုတ်ချရလို့လားမလို့ဘူးလူတိုင်းနဲ့နိုင်ရမှာပဲမတာလောင်းဆိုတဲ့ဖွဲ့ကတော့အခုပြင်မောင်မတရားဟောနေတာလဲဗာလောင်းလို့မေအာမနာပါနဲ့ရေရဲတာပြောမတာလောင်းမယ်နော်သိရင်တော့မတာဖြစ်မှာမသိကြဘူးလားမင်္ဂလာမတာရတော့သိမှမတာဖြစ်တာတော့မဟုတ်ဘူးပေါ့လေအသက်ရှင်နေခြင်းလည်းပဲကိုယ်စိတ်နှမမတာမယာဖြစ်နေတော့ဒါမတာဖြစ်တယ်ခေါ်တာပေါ့ဟုတ်လားဟောသူကြည့်ရမျက်နှာကမတာမယာနဲ့လည်းပြောကြဘူးလားအဲ့ဒီမယာဆိုလေးခဏဆွထလိုက်ရင်မျက်နှာကမတာဘူးဒါကြောင့်ဒေါသကြီးပြီးပြီးတော့မျက်နှာကြီးစူပုံနေပါဖြစ်နေတာတော့မတာဖြစ်နေတယ်မျက်နှာမတာဖြစ်နေတာပေါ့နော်မျက်နှာလည်းမတာဖြစ်စိတ်လည်းမတာဖြစ်လူလည်းမတာဖြစ်နေတာအဲ့တော့ယေရှုကမှပြင်းပြီးတော့ကြီးထူနေတဲ့ဉာဏ်ဆောင်ရည်ဆိုတော့ဒါပြောကြတာမလို့တော့နော်မပုတ်စော်တော့နဲ့နေတယ်အဲ့တော့မတာလောင်းကတော့အာလောင်းပြေးကြပါလေမတာလောင်းဖြစ်နေလောင်းနေတယ်ပြင်းနေလို့တော့မဖြစ်ဘူးမြင့်မြတ်တဲ့အလောင်းတလောင်းလောင်းတော့ဖြစ်မှဖြစ်မှကိုကဆွမ်းရည်တတိပြည့်စုံနေဆိုတော့ဘုရားဆုပန်ဘုရားဆုပန်မယ်ဆိုတော့ဘာဖြစ်မလို့ဖះလောင်းဖြစ်မယ်ဖះလောင်းလို့မစွမ်းနိုင်ဘူးဖះဖြစ်ရှိကိုကရေစွမ်းတတ်ပြီမရှိဘူးဆိုရင်တော့ပိစိကဗုဒ္ဓဆုပန်အဲ့ဒါဆိုရင်တော့ပိစိကဗုဒ္ဓဆုပန်ထားတဲ့ပုဂ္ဂိုလ်ဓာရီလည်းပဲရထားပြီဒါဆိုရင်တော့ပိစိကဗုဒ္ဓလောင်းဖြစ်သွားတာပေါ့ရင်းရတဲ့အလောင်းက၅မျိုးရှိတာအကျဉ်းချုပ်ကတော့၃မျိုးပေါ့နီးဖះလောင်းပိစိကဗုဒ္ဓလောင်းတာဝကလောင်းအဲ့ဒီတာဝကမှာ၃မျိုးထပ်ခွဲရတယ်เอกตาวกะลังมหาตาวกะลังปกติตาวกะลังเอกตาวกะสระกะเลยะยันเลเวยันเอกสระเนี่ยตะบ่อเนี่ยซงตาวกะเนี่ยสระตาวกะสระกะจะเป้เนาะตาวกะสระเนี่ยมาเลยเป็นบาได้รู้จะเป้เอกตาวกะสระเนี่ยซงตะเป้พระยะเลยะเลเวยกะหนีได้สระถ้าเนี่ยซงตะเป้ဖြစ်တာပေါ့ปัญญายามะอัตตาซงกะคือလေအရှင်သာရိပုတ္တရာလက်ဝဲရံလားလက်ရရံလားလက်ရရံတကိုးရံမှာအသာဆုံးမျက်ဆုံးကအရှင်မဟာမောဂလံလက်ရရံလားလက်ဝဲရံလားလက်ဝဲရံဒီနေရာမှာတောက်ဆက်ချတဲ့လောကမှာတကိုးရဲ့ပညာရဲ့ဘယ်ဟာကမြတ်တုံးပညာကမြတ်တယ်ဒါကြောင့်မလို့ပညာအသာဆုံးဖြစ်တဲ့အရှင်သာရိပုတ္တရာကလက်ရရံတကိုးမှာအသာဆုံးဖြစ်တဲ့အရှင်မဟာမောဂလံကလက်ဝဲရံအဲ့ဒီလိုအရှင်သာရိပုတ္တရာတို့အရှင်မဟာမောဂလံတို့လို့ပုဂ္ဂိုလ်မျိုးဖြစ်ရှင်နေဖြစ်အောင်ဆူတောင်းပြီးတော့ပါရမီဖြည့်နေတယ်ဆိုရင်တော့အက္ခတာဝကလောင်းမဟာတာဝကလောင်းဆိုတာကလည်းအရှင်မဟာကတ္တပါတို့ရှင်အာနန္ဒာတို့စသည်အားဖြင့်မဟာဆိုတာကြီးကျယ်တာပေါ့တာဝကတစ်ဖက်အကြီးစားတစ်ဖက်တစ်ဖက်ကြီးနေပေါ့လေအက္ခတာဝကနှစ်ပါးကလည်းရှင်သူတို့ကတော့အကြီးဆုံးနေပြီအဲ့ဒီလိုမဟာတာဝကဖြစ်ဖို့ဆူတောင်းပြီးတော့ဆူတောင်းတဲ့ထိုက်တန်တဲ့ပါရမီဖြည့်နေတယ်ဆိုရင်တော့မဟာတာဝကလောင်းပကတိတာဝကဆရာကတော့လက်ရရင်လက်ဝဲရင်လည်းမဖြစ်ဘူးတပည့်ကြီးရှင်ရင်လည်းမဝင်ဘူးရိုးရိုးယဟန္တာပေါ့တာမန်ယဟန္တာအဲ့ဒီလိုရိုးရိုးယဟန္တာတာမန်ယဟန္တာကြတော့ပကတိတာဝကရိုးရိုးတပည့်လို့ခေါ်ပါတယ်အဲ့တော့အဲ့ဒါကတော့နိဗ္ဗာန်တည်းဆိုဆိုပြီးတော့တခြားဗောဓိဉာဏ်ဘာမှထူးထူးထူးထူးမတွဲဖက်ဖက်နဲ့နိဗ္ဗာန်တစ်ခုတည်းကိုပဲရည်စူးပြီးတော့ပုဒ်တူပြုအဲ့ဒါဆိုရင်တော့ပကတိတာဝကလာဒါတော့မတန်လောင်းကွနဲ့ပဲပြန်လာကြတဲ့ကရှင်းနေမှာလားမကြည့်နိုင်ဘူးရဲ့လောင်းဖရာလောင်းပိစိကဗုဒ္ဓလောင်းအက္ခတဝကလောင်းမဟာတဝကလောင်းပကတိတဝကလောင်းဆိုရဲမြင့်မြတ်တဲ့အလောင်းလေးက၅မျိုးတည်းကလည်း၁မျိုးမျိုးတော့ ဝင်အောင်ကြိုးစားရမှာပဲ။ဘာစုကြောင့်မလဲဖြစ်ပြီဆိုတဲ့အတိုင်းပဲ။ဘာစုကြောင့်မလဲဆိုတာကကိုယ့်အကူဆုံးဖြတ်ရမှာနော်။တရားရင်းလို့မဘာစုကြောင့်မလဲ။တကယ်တည်းလားဗလားဘာစုလို့လဲ။တမန်တော်ဘုရားဖျားဆင်းမပိုင်နိုင်ဘူးလား။ပိဋကတ်ရဲ့အတန်တနာဆိုတာလည်းကြည့်ရအောင်ပါလေ။ဟုတ်လားဘုရားရှိခိုးမပန်ရဲရောက်ပါဆိုဘုရားရှိခိုးမကမလွယ်ဘူးကြည့်ရမှာတိတ်ပြီးတော့ပင်မနာပဲဆွံ့ရတာတွေကလည်းမနေဘူးအခုဆွံ့ရမှာကြောက်ကြောက်ရှိမှာပေါ့နော်။အဲ့တော့အမှန်ကတော့တမန်တော်ဘုရားဆုပကတိတဘာကဆုဆိုတဲ့နေရာမှာတကယ်ဆုကြီးတွေပေါ့လေအမှန်ကတော့ဒီ၅မျိုးကတကယ်တော့ဆုကြီးတွေကြီးပါပဲတကယ်တမ်းပြောမယ်ဆိုရင်တော့ဟိုရိုးရိုးလူချမ်းသာနဲ့ချမ်းသာတွေဆုတောင်းတာနဲ့နှိုင်းရှင်းလိုက်တဲ့အခါကျတော့ဒီ၅မျိုးလုံးဆုကြီးတွေကြီးပါပဲ။ဒါမဲ့ဒီစုငါမျိုးတည်းမှာအကြီးဆုံးကပါစုလေဖျားစုဒါကြောင့်ဖျားစုပန်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်ကြလဲစုကြီးပန်စုကြီးပန်နဲ့မခေါ်ကြဘူးလားခေါ်ကြတယ်အိုးဖျားစုပန်တော့တန်မြတ်ရှိပါတယ်ပါရမီဖြစ်ရတဲ့သင်္မန်းနဲ့ဆိုပြီးတွေ့ရတော့တော့ညံ့ညံ့နဲ့ဖြစ်ချင်တယ်လို့ပြောကြတယ်မြတ်စွာဘုရားလက်ထက်တုန်းကဝက်တကောင်ပေါ့လေရှင်းအိုင်ထဲမှာလူးနေတာအဲ့ဒါမြတ်စွာဘုရားကဆုံးခံထွက်တော့အဲ့ဒီဝက်ကြီးလေးမျိုးပြုံးတော်မူလိုက်ပြုံးတော်ရှင်အနန္ဒကဘာလို့ပြုံးတာလဲပြုံးမှကြည့်ရအောင်လေမိတော်မူပါပြောတော့အရင်ဘုရားသာသနာတစ်ခုမှတော့ကတငယ်ချင်းနှစ်ပါးရှိတယ်ငါဘုရားနဲ့ပါရမီသာသနာပေါ်မှာအမတန်ချစ်ကြောဝင်ရတဲ့တငယ်ချင်းနှစ်ယောက်ရှိမြတ်စွာဘုရားရှင်ရဲ့အဆုံးအမအတိုင်းတပည့်မင်းလိုက်တာချင်းညာညာတယ်ဆွမ်းခံနေထွက်လို့တော့ရရင်ဆောက်ပြီးလို့ပေါ့နှစ်ပါးကသိချင်ကြတယ်မခွဲမခွာဆောက်သလိုပါပဲတနေ့တနေ့ကြတော့ချင်းချင်းပုံမှန်နဲ့မေးတာမင်းကပါဆုပန်လေငါကပါဆုပန်လေအပြန်လာမေးကြတော့ဟိုတယောက်ကဦးဇင်းတို့မြတ်စွာဘုရားလောင်းကတော့ငါတော့ဖျားဆုပန်လေဖျားပြန်အောင်ကြိုးစားမယ်အဲ့ဒါတရင်သုံးဖို့ကဟာဖျားဆုပန်နေဆိုတော့ကတမန်မြရှိပါတယ်ပါရမီဖြစ်ရတယ်လေပြန်မှန်းပါတယ်သူကတော့ဉာဏ်ဉာဏ်ပဲပဂတိတာဘကပဲဉာဏ်ဉာဏ်ပဲကြောက်အောင်ချမယ်ဆိုပြီးတော့ဒီလိုပဲပြောတာအဲ့ဒါနဲ့မြတ်စွာဘုရားကတန်မြာရှိတယ်လို့ပြောခံတယ်ငါကတော့ဖျားရှိနေပြီညံညံမဲ့ပြုတ်ရှင်နေဆိုတော့ငါတငယ်ချင်းကတော့အခုရွှွင့်အိုင်နဲ့လူးနေတဲ့ဝက်ပဲတဲ့နော်ဟိုညံညံပြုတ်ရှင်နိုင်လဲကျွတ်ရလားမကျွတ်ဘူးလူယုံတာဘကကျတော့အများရှင်ကိုယူယုံတာဘကဆိုတော့ကဖျားလောင်းတို့ပါရမီကြီးအပြင်းထန်အသေးအံဖြည့်နေရတာမဟုတ်အေးအေးဆေးဆေးဖြည့်လိုက်ရတယ်ဆိုပြီးတော့အေးအေးဆေးဆေးပေါ့အေးအေးဆေးဆေးပေါ့နဲ့ဖြည့်နေတော့လူရဲ့ပန်းနဲ့ငါတော်နဲ့မရောက်တော့ဘူးနော်ပါရမီလည်းတိတ်ပြီးတော့အများကြီးဖြစ်နေကြမလို့ပါဘူးလေပုံမှန်လေးလိုက်ပါပြီးတာပဲပေါ့ဆိုတော့ပါရမီကုသိုလ်တွေလည်းတိတ်ညာညာဆဆမလို့ကုသိုလ်အားနည်းတော့ပြီဆိုတော့အကုသိုလ်တွေကလည်းဝင်လာတတ်တာပဲအဲ့ဒီကြတော့အကုသိုလ်တွေကယူပြီးတဲ့ဒီကံကြီးအကုသိုလ်အာယုန်ကြီးကထင်လာတော့ဒုက္ခိဘွားရောက်သွားလိုက်အဲ့ဒီလိုနဲ့ဒုက္ခိရောက်လိုက်သုခိရောက်လိုက်နဲ့အပြန်လည်တင်နေတော့တော်တော်နဲ့ကိုမကျွတ်တော့ဘူးဖြစ်သွားတာဒါမဲ့ပဂတိတာဘကတိုင်းအဲ့ဒီလိုဖြစ်တယ်လို့တော့မဆိုလိုပါဘူးနော်အချို့ပဂတိတာဘကတွေဆိုရင်ဒီဘွားမှာဆူတောင်းတဲ့နောက်ဘွားယဟနာဖြစ်တာရှိတာပဲမနေ့ကနန္ဒဝိဓမ္မဒုတာခေါ်သွားတဲ့ဝနဝါတိတိတ်တသာမဏိဆိုတာအရင်ဘဝတော့ကပုံနိုင်ဘဝနဲ့ပြင်ပိုင်းလေးတစ်ထည့်ရဲ့နုကနာတစ်ခွက်ရဲ့ပြုခဲ့တာပဲနော်ပြုပြီးတော့ရှင်ပြန်ပြည့်တဲ့တရားသိရသည်ဆိုပြီးတော့ဆူတောင်းပြီးတော့ဒါပဂတိတာဘကဆုကိုတောင်းပြီးတော့ပါရမီကြီးဖြည့်လိုက်တာပါပဲနောက်ဘဝကျတော့တိတ်တသာမဏိဆိုတဲ့ကိုရင်လေးဘဝနဲ့ဘယ်နှစ်ရွယ်မှာယဟနာဖြစ်သွားတော့ခုနှစ်နှစ်ရွယ်မှာအဲ့ဒီပဂတိတာဘကကျတော့ကြာလာမကြဘူးသဘောရတယ်ဥလူမောပဂတိတာဘကရောဘယ်လောက်ကြာမှာတော့နည်းနည်းတော့ကြာမယ်တဲ့နည်းနည်းတော့ကြာမယ်ဆိုတော့မလွယ်ဘူးနော်အဲ့ဒါဒီဘဝနဲ့ပြောင်းချမယ်ဆိုတော့ဒါချပြီတော့ဒီဘဝနဲ့ပြောင်းချမယ်ဆိုမှနောက်တဘဝနှစ်ဘဝသုံးဘဝဒီလိုပြွတ်နိုင်တယ်နော်အဲ့တော့ခိုင်ခိုင်မာမာဆောက်တည်ထားပြီးတော့ပဂတိတာဘကဆိုပြီးတော့လည်းပေါ့ပေါ့နေလို့တော့မရဘူးပဂတိတာဘကလို့ပြောတာတကယ်တမ်းပါရမီဖြည့်တဲ့ခါကျတော့အများရဲ့အိမ်မှာသူကတော့ဘုရားလောင်းမဖြစ်မှာပဲဘုရားရှိခိုးတဲ့ပုဂ္ဂိုလ်ဖြစ်မှာပဲလို့ကိုထင်ရလောက်အောင်ပါရမီလုပ်တဲ့ကိုတကယ်ဖြစ်ရတာပါပဂတိတာဘကဆိုတော့ပေါ့ပေါ့လေးဖြစ်ရတော့မထင်နဲ့နော်ဦးဇင်းတို့ကျေးဇူးတော်ရှင်မင်းမွန်တိပိတကထဆရာတော်ဖျားကြီးလို့ဆိုရင်ဒါပဂတိတာဘကဆုပဲတောင်းတာပဲဒါပေမဲ့ဆရာတော်ဖျားကြီးလုံရက်တွေကိုကြည့်လိုက်တော့ပဂတိတာဘကဆုတောင်းနေဆိုရင်ဘယ်သူမှတောင်းမယုံကျင်ဘူးနော်ဩဆရာတော်ဖျားကြီးကတော့ဘုရားရှိခိုးဖြစ်မှာပဲသူကြီးမှပုဂ္ဂိုလ်ဖြစ်မှာပဲဒါလောက်ကြည့်တယ်သာသနာ့လူတွေကိုအပင်မှန်ခံပြီးတော့လွတ်သွားတာဘုရားစုပန်ဖြစ်မှာပဲလို့ယူဆကြတာပဲ